ကျွန်တော်လူငယ်ရင်းနဲ့တွေ့တယ်ပြီးခဲ့တဲ့အပတ်စာပေဟောပြောပွဲတစ်ခုအတွက်မွန်ပြည်နယ်အတွင်းကလမိုင်းမြို့နယ်ခွဲကိုတွားရောက်ခဲ့ရတဲ့ခရီးစဉ်မှာလူငယ်ရင်းနဲ့ပတ်သက်ပြီးအားတက်မှုအားရမှုဆိုတဲ့ခံစားမှုနှမျိုးကိုရောထွေးခံစားလိုက်ရပါတယ်ရန်ကုန်မှာအိမ်ကနေကားကြီးကိုလိုက်ပို့တဲ့ညီငယ်တစ်ယောက်ကလမိုင်းကဆိုတော့ဒေတာအကြောင်းလေးဆက်စုကြည့်တဲ့အခါသူကဒေတာရဲ့အဓိကပြဿနာကတော့မူရစေးပဲလို့ပြောပါတယ်နောက်တစ်ခုကလူငယ်အများစုတစ်ဖက်နိုင်ငံကိုအလုတ်ကင်လုံးကထွက်ခွာသွားကြပြီးဒေတာအတွင်းမှာဒေတာအကျိုးကိုစိတ်ဝင်စားပါဝင်ဆောင်ရွက်မဲ့လူငယ်တွေရှားပါးလာခြင်းကိစ္စပါတဲ့သူစီကအဲ့ဒီစကားတွေကိုကြားလိုက်ရပြီးတာနဲ့ကျွန်တော်လဲစာပေဟောပြောပွဲမှာပြောတဲ့ပြောလိုက်တဲ့အကြောင်းအရာတွေအကြောင်းကိုတလန်လုံးစဉ်းစားနေမိပါတော့တယ်။ဓမိုင်းကိုရောက်တော့လဲသူပြောခဲ့တဲ့စကားမျိုးတွေကိုထပ်ကြားရတဲ့အပြင်နောက်ထပ်သိတဲ့သိထိုက်တာလေးတွေကိုလည်းထပ်မံသိရှိလိုက်ရပါတယ်။လမိုင်းရဲ့အဓိကစီးပွားရေးလုပ်ငန်းဟာရာဘာစိုက်ပျိုးရေးဖြစ်တဲ့အကြောင်းလမိုင်းမှာဘုံကြီးတရားပွဲတွေခဏခဏပြုလုပ်ပေမဲ့အခုလိုမျိုးစာပေဟောပြောပွဲကိုအများပြည်သူရှေ့မှာပြုလုပ်တာကတော့ဒါပထမဦးဆုံးအကျင့်ဖြစ်တဲ့အကြောင်းလမိုင်းမှာစာအုပ်ရောင်းဆိုင်မရှိတဲ့အကြောင်းတွေပေါ့လမိုင်းမြို့နယ်ခွဲလေးမှာရှိကြတဲ့ဒေသခံတော်တော်များများဟာကျွန်တော်တို့ကိုစကားပြောတဲ့အချိန်ကလွယ်လို့တန်တဲ့အချိန်တွေမှာမွန်ဘာသာစကားကိုတစ်ခုတ်တရနဲ့တန်မိုးထားပြောဆိုကြတာကိုတွေ့ရပါတယ်နောက်တစ်ခုထူးခြားတာကပွဲစီစဉ်သူကိုတယောက်နဲ့စကားပြောဖြစ်တော့သူကဒီကတိုင်းရင်းသားတော်တော်များများဟာသူတို့ရဲ့တိုင်းရင်းသားပါတီတွေကိုပဲနှစ်သက်အားပေးကြတာကြောင့် NLD ပါတီအကြောင်းတွေသိတ်ထက်မပြောဘူးပြောပါတယ်ဒါဟာNLD ပါတီအတွက်တော့တိတ်ကိုစဉ်းစားစရာကောင်းတဲ့ကိစ္စတစ်ခုပါပဲ။ဟောပြောပဲစတော့ကျွန်တော်တို့မပြောခင်ဒေတာအတွင်းကဆရာတော်တစ်ပါးနဲ့ဒေတာကံပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်တို့ပြောသွားကြတဲ့အကြောင်းအရာတွေထဲမှာလဲလူငယ်နဲ့မူရစေပြဿနာဆိုတာကထပ်ပြီးတော့ပါဝင်လာပြန်ပါတယ်။တယောက်ပြီးတယောက်အမှားစကားမုဒိတာစကားအမှတ်တရစကားစတာတွေတက်ပြောကြတဲ့အထဲမှာရှင်ထဲမှာမှတ်မှတ်ရရရှိမိတာကတော့မြို့နယ်ခွဲအုပ်ချုပ်ရေးမှုလူငယ်လေးတက်ပြောသွားတဲ့စကားတွေပါပဲ။ဒီလိုပွဲမျိုးတွေကိုလှုပ်တဲ့နဲ့ထင်တဲ့အတွက်သူကိုယ်တိုင်တက်တက်ကြွပူပေါင်းပါဝင်ဆောင်ရွက်တဲ့အကြောင်းနောက်နောက်လဲလှုပ်တဲ့လှုပ်ထိုက်တဲ့လှုပ်တွေကိုအားလုံးနဲ့လက်တွဲပြီးလှုပ်ဆောင်သွားမယ်အကြောင်းလှုပ်တဲ့နာတွေလှုပ်လို့ပြုတ်သွားမှကိုလည်းလူငယ်တယောက်ဖြစ်တဲ့အပြင်လက်နှစ်ဖက်လည်းအကောင့်အတိုင်းကြီးရှိနေသေးတဲ့အတွက်မကြောက်ကြောင်စတာတွေကိုထည့်သွင်းပြောကြားသွားခဲ့တာကြည်နူးကြည်နက်စရာပါပဲသူဟာအသက်28နှစ်သက်သာပဲရှိသေးတဲ့လူငယ်တယောက်ပါဒေသခံတွေအနေနဲ့ဒီလိုမျိုးလူငယ်တွေကိုမြို့နယ်ခွဲအုပ်ချုပ်ရေးမှုအဖြစ်ရွေးချယ်တင်မြှောက်နိုင်ခဲ့ပြီးသူတို့တွေအုပ်ချုပ်ရေးဖွဲ့ရဲ့စိတ်ပိုင်းတစ်ခုဖြစ်လာတာဟာအနာဂတ်အတွက်အားတက်စရာပါ။ပိုပြီးကျင်းတတ်ဖို့ကောင်းတာကဒီပွဲဖြစ်မြောက်ရေးအတွက်ဝိုင်းဝန်းဆောင်ရွက်ကြတဲ့ကော်မတီလေးရဲ့စာချစ်သူများစတဲ့အဖွဲ့အစည်းတွေထဲမှာရက်သားပြည်သူတွေနဲ့အုပ်ချုပ်ရေးဖွဲ့ကတာဝန်ရှိသူတွေရောရှက်ပါဝင်နေကြတယ်ဆိုတဲ့အချက်ပါပဲ။ဒေသခံအုပ်ချုပ်ရေးဖွဲ့တွေကစာပေဟောပြောပွဲတွေကိုခွင့်ပြုမိတ်မချမပေးပဲကဖြက်ကရက်လုပ်နေကြတဲ့သတင်းတွေကိုကြီးကြားနေရတဲ့အချိန်မှာအခုလိုမျိုးပူးပေါင်းဆောင်ရွက်ပြီးဒီလိုမျိုးအောင်မြင်ပြီးမြောက်သွားတဲ့အချင်းရာဟာအမောင်တွေကအလင်းစားနေတော့ပမာတူနေပါတော့တယ်ဒီပွဲလေးမှာအခုလိုအားတက်စရာတွေအပြင်နောက်ထပ်တော့ဂျင်းနဲ့အားရစရာကိစ္စတစ်ခုကတော့မွန်ပြည်နယ်မှာလှုပ်တဲ့ပွဲမှာမွန်ရိုးရအကအလှတွေနဲ့အတူကရင်ရိုးရအကအလှတွေနဲ့လာရောက်ဖျော်ဖြေကြတာကိုတွေ့ရတဲ့အပြင်ရန်ကုန်ကမမာလူမျိုးတွေဖြစ်တဲ့ကျွန်တော်တို့လိုစားရေးစရာတွေကိုဖိတ်ကြားဟောပြောစေတဲ့အတွက်ဒါဟာတိုင်းနာစီးလုံးညွတ်ရေးရဲ့အမှတ်လက္ခဏာတစ်ခုပဲလို့ကျွန်တော်ရှုမြင်မိပါတယ်မွန်ကရင်ပမာအခုလိုရင်းနှီးချစ်ကြည်စွာသူတို့ကပူပေါင်းဆောင်ရွက်ကြတာကိုအစပြုလို့အတိုင်းပြည်လုံးမှာရှိတဲ့တိုင်းရင်းသားညီကိုမောင်နှမတွေအားလုံးဘာလို့အတူတူကမနေနိုင်ရမှာလဲဆိုတဲ့အိမ်မက်ကိုကျွန်တော်လှမ်းမှတ်နေမိပါတယ်။ဘာလို့မဖြစ်နိုင်ရမှာလဲ။နောက်မျိုးဆက်တွေရဲ့နှလုံးသားတွေထဲအမုန်းတရားတွေအာဃာတတွေလက်ဆင့်မကမ်းပဲချစ်ချင်းမြတ်တာတွေနားလည်စားနာမှုတွေကိုသာလက်ဆင့်ကမ်းနိုင်ကြမယ်ဆိုရင်ဖြင့်ကျွန်တော်တို့ပြောပြောနေတဲ့ပြည်တော်စုဆိုတာကြီးဟာမြဝါထင်ထင်ကိုအကောင့်ထဲပေါ်လာမှာသိကြပါတယ်။ဒေသခံလူငယ်တွေကိုကြည်ရဲ့ပြီးအီတလီကတောင်ပေါ်မြို့လေးအကြောင်းပြောပြခဲ့ပါတယ်။မြို့လေးကနေထွက်ခွာသွားကြတဲ့လူငယ်အချို့မြို့ကလေးကိုပြန်လာကြပြီး၆ကတ်တိတ်ဆိတ်နေတဲ့မြို့ကလေးကိုပကြီမြို့တော်လေးအဖြစ်ပြန်လည်ဖန်ဆင်းခဲ့ကြတဲ့အဖြစ်အပျက်ကလေးပါ။မြို့တစ်မြို့ရဲ့ကံကြမ္မာဟာမြို့သူမြို့သားတွေရဲ့လက်ထဲမှာရှိပါတယ်။လမိုင်းမြို့နယ်ခွဲမှာရှိကြတဲ့လူငယ်တွေအနေနဲ့လည်းကိုမြို့လေးရဲ့ကံကြမ္မာကိုကိုလက်နဲ့ကိုဖန်ပြီးတိဆောက်ယူကြဖို့တိုက်တွန်းပြခဲ့တယ်။မူရစေးနဲ့အခြားသောကိစ္စတွေဘက်ကိုစိတ်ရောက်နေပြီးကိုဘဝတိုးတက်ရေးရက်ရွာတိုးတက်ရေးတွေကိုစိတ်မဝင်စားနိုင်အားတဲ့လူငယ်တွေကိုလည်းလူငယ်တွေရဲ့တမိုင်းဟာခဲဆက်ဆက်မှမရမ်းခဲ့တဲ့အတွက်မင်းတို့ခေရောက်မှလူငယ်တွေရဲ့တမိုင်းကိုအယမ်းမခံကြပါနဲ့လို့ပြောရစ်ခဲ့တယ်။လမိုင်းစာပေဟောပြောပွဲလေးဟာသကယ်ရေလူပွဲကာတွန်းပြိုင်ပွဲစာစီစာကုန်းပြိုင်ပွဲစတာတွေနဲ့တွဲပြီးကျင်းပပြုလုပ်တာဖြစ်တဲ့အတွက်နောက်ဆုံးနေ့မှာစုပေးပွဲကိုပါတပါးနဲ့ကျင်းပခဲ့ပါတယ်။တကြွထက်မြတ်ပြီးအရေးချင်းရှိကြတဲ့ကလေးငယ်တွေကိုတွေ့ရတဲ့အခါမျက်ရည်ဝဲမတက်ကိုကြည်နူးပီတီဖြစ်ရပါတယ် ီကလေးတွေကျွန်တော်တို့ရဲ့နောက်မျိုးဆက်တွေပိမ့်ပိမ့်မဲမောင်နေတဲ့နာဂတ်တစ်ခုနဲ့ထပ်မံမကြုံရစေဖို့ကျွန်တော်တို့မျိုးဆက်မှာတာဝန်တွေအများကြီးရှိနေတယ်လို့လည်းခံယူမိပါတယ်။လူငယ်လူကြီးတရက်လုံးအနေနဲ့လည်းအဲ့လိုခံယူထားပြီးစူးစမ်းကြပါလို့မေတ္တာရက်ခံချင်ပါတယ်။ခေတ်ကငါတို့လက်နဲ့ရေးကြမယ်။ချစ်ချင်းမေတ္တာကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားရပါစေ။ကျွန်တော်နေပုံးလက်ပါ။